Bush Institute ကစီစဉ်ပေးတဲ့ Liberty and Leadership လွတ်လပ်မှုနဲ့ကောင်းဆောင်မှုလေးလာရေးအစီအစဉ်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာလူငယ်တွေကိုအထောက်အကူဖြစ်စေမယ်လို့ယုံကြည်ကြောင်းဒီအစီအစဉ်မှာပါဝင်ကြသူတွေကပြောပါတယ်ဒီလေလာရေးခေစဉ်အတွက်အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့မြန်မာနိုင်ငံနယ်ပယ်မျိုးစုံကလူငယ်ကောင်းဆောင်တွေတောက်ကြနေကြ VOA ရုံးချုပ်ကိုလာရောက်လေလာစေပြောဆိုသွားကြတာပါဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute အဖွဲ့ကနှစ်စဉ်စီစဉ်ပေးတဲ့ Liberty and Leadership သုံးပတ်ကြာလေလာရေးခေစဉ်အတွက်အမေရိကန်ပြည်ထောင်စုကိုရောက်နေကြတဲ့မြန်မာနိုင်ငံနယ်ပယ်မျိုးစုံကလူငယ်ကောင်းဆောင်တွေဟာနိုဝင်ဘာ1ရက်တောက်ကြနေ့မွန်လွယ်ပိုင်းက VOA ရုံးချုပ်ကိုလာရောက်လေ့လာခဲ့ကြပါတယ်။ Liberty and Leadership အစီအစဉ်မှာဘယ်လိုလေ့လာမှုမျိုးတွေပါဝင်တယ်လဲဆိုတာနဲ့ပတ်သက်လို့ Save the Children အဖွဲ့မြန်မာပြည်ဆိုင်ရာရုံးခွဲရဲ့အာဟာရဆိုင်ရာအကြံပေးအဖြစ်ဆောင်ရွက်နေသူစောအီတင်ပြောပြတာက
ဒါလတ်စ်မှာဆိုရင်ကျွန်တော်တို့ Leadership နဲ့ Signer Training နဲ့ကျွန်တော်တို့ပေးတယ်။သမရ Bush ကကျွန်တော်တို့နဲ့တွေ့ပြီးတော့ကျွန်တော်တို့အမေဖြစ်တယ်လို့တယ်ပြီးတော့ Laura Bush ကကျွန်တော်တို့ Bottom Farm ကိုခေါ်သွားတယ်အဲ့ဒီမှာ development ကိုဘယ်လိုလုပ်ရတယ်လဲဆိုတာကိုကျွန်တော်တို့ပြတယ်လေ့လာတယ်မိခွန်းနေနဲ့ဆွေးနွေးကြတယ်ပြီးတော့အဓိက nutrition ဘိုင်းဆိုရင်ဒီနေ့နေ site ပြိုးခြင်းနောက်ပြီးတော့အလုတ်ကင်ဖန်တီးခြင်းအဖြစ်ဘယ်လိုမျိုးဒီဆင်ရသားတွေပေါ်မြင့်တင်လို့ရလဲဆိုတာကိုသင်ယူရတာပေါ့နော် Washington DC မှာဆိုရင်ဒီ Georgetown University မှာဒီ development ဘိုင်းနဲ့ပတ်သက်တဲ့ဟာLiberty, Leadership, ပိုင်းနဲ့ပတ်သက်တဲ့ဟာတွေကိုကောင်းကောင်းမွန်သင်ရတယ်။အဲ့ဒါတွေအကုန်လုံးကနေကျွန်တော်တို့ဗာသင်ခန်းစာရရလဲဆိုတော့ကိုကိုတိုင်းနဲ့ Leadership အနေနဲ့လုပ်လို့ရှင်ဗာတွေကယူဆိုင်ရမလဲ။ဗာတွေလေ့လာမလဲဆိုတော့သင်ယူရတာပေါ့နော်
။ VOA ရုံးချုပ်ကိုလာရောက်လေပတ်ကြစဉ်မှာသတင်းဌာနတစ်ခုအနေနဲ့ကြုံတွေ့နေရတဲ့စိန်ခေါ်မှုနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလည်းရှင်းပြပါဗျ။ Bush Institute ရဲ့လေ့လာရေးခီးစဉ်အတွင်းအမေရိကန်ပြည်သူတွေရဲ့လွတ်လပ်စွာပြောဆို권ကိုမြဝါထင်ထင်မြင်ခဲ့ရတယ်လို့ NLD ပါတီမင်္ဂလာတော်မဲဆန္ဒနယ်မြေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ
်ကျွန်တော်တို့အမေရိကန်မှာရှိတဲ့တာမန်ပြည်သူလူထုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပုံလေးမြင်သာစွာပြောဆိုနေကြတယ်ဟုတ်လားအဲအစိုးရကိုမကြိုက်ဘူးဆိုတော့မကြိုက်ဘူးပေါ့အဲ့လိုပြောဆိုနေကြတာတွေကမြန်မာပြည်သူတွေကိုပြန်ပြီးတော့သိစေချင်တယ်ပေါ့ကျွန်တော်တို့နိုင်ငံမှာအစိုးရကိုပြောတာကနိုင်ငံတော်သစ္စာဖောက်မှုလို့ထင်နေကြတယ်ပေါ့အများစုကအဲ့တချို့ဆိုရင်ဘလို့ထင်နေဆိုတော့ဒါအမေရိကန်နိုင်ငံမှာအဲ့လိုပြောတယ်ဆိုတာကလိန်လာကြီးပါဗောနော်သူတဖြင့်နဝတ္တလက်ထက်ဒီမှာဆိုရင်ဒါမျိုးတွေကျွန်တော်တို့ကြုံရတယ်အဓိကတော့ကျွန်တော်စိတ်ထဲမှာအကြီးအကျယ်ခံစားရတာတခုကတော့ဆွမ်းနဲ့လွတ်လပ်စွာပြောဆိုတာဗောနော်ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတနိုင်ငံကိုကျွန်တော်ဘဝမှာဒါပထမဆုံးလာခြင်းပဲဗောအဲ့တော့ပို့ပြီးတော့အားရှိသွားတယ်ကျွန်တော်ကိုယ်တိုင်စပြီးတော့ဒီမိုကရေစီရဲ့ကျင့်စဉ်ဖြစ်တဲ့လွတ်လပ်စွာပြောဆိုတာကိုကျွန်တော်တို့ကျင့်သုံးမယ်ဗောဘလောက်ပဲအန္တရာယ်များများဒီနိုင်ငံမှာလည်းအခက်အခဲတွေအများကြီးကြားရတဲ့ဒီလိုမျိုးဒီမိုကရေစီကိုရောက်ခဲ့တာဖြစ်တဲ့အတွက်ဒီဟာကိုကိုယ်ကိုယ်တိုင်စပြီးတော့ပြောင်းဝင်လုပ်လို့ကျွန်တော်ကတော့ယူဆ
ကကြင်စီဘေးတို့ကတဲ့အရေးတရုတ်ပေါ်တင်ဆက်ခဲ့လို့ငင်းစုစီပုံမှန်နဲ့ထောင်နှံကြခံခဲ့ရဘူးသူကကြင်လူငယ်များအစီယုံဥက္ကဋ္ဌဆိုင်းနုပန်ကတော့အမေရိကန်ခီးစဉ်ကနေကကြင်ပြည်နယ်ဘုံမျိုးရေးအတွက်ပြန်လည်မျှဝေပေးနိုင်လိမ့်မယ်လို့မျှော်လင့်နေသူပါ
ဥမာပြောရအောင်ဆိုဝါမီစီရမလို့ဆိုရင်သူတို့ကဘယ်လိုမျိုးဖြတ်တန်းခဲ့ရတယ်ဆိုတဲ့ဟာတွေရှိရပြီးတော့သူတို့ ਨੇ တိုက်ခိုက်ကြတဲ့ VNM တွေကတောင်မှသူတို့ကရုပ်ထုတွေလုတ်ပြီးမှအတိမတ်ပြုထားတယ်ပေါ့နော်ဒါကျွန်တော်တို့နိုင်ငံမှာဆိုရင်လည်းဒါစစ်ပွဲတွေအများဖြစ်ခဲ့ပြီးပြီးသားတော့တကယ်တနေ့နေ့မှာကျွန်တော်တို့လည်းဒါတွေကိုအကောင့်ထည့်ဖို့ရမယ်လို့မြင်နေပေါ့ဒါအဒီကတော့ကျွန်တော်ကဒီကတင်လာတဲ့ပညာရပ်တွေနဲ့ဒါလူငယ်တွေကိုကျွန်တော် sharing session လုပ်ဖို့စဉ်းစားထားတယ်ပေါ့နော်ဒါမြန်မာအမေရိကမှာဘလောက်ချီတိုးတက်နေပြီကျမတို့ကချင်ပြည်နယ်ကလူငယ်တွေလည်းပြည်နယ်ပို့ပြည်တက်ဖို့အတွက်ပေါ့ရှေ့ဆက်ပြီးမှကျမတို့ Federal Democratic နိုင်ငံတည်ဆောက်တဲ့အခါမှာကိုဘလောက်ချီအကောင်းဆုံးဖြစ်အောင်ပြုလုပ်နိုင်မလဲဆိုရအောင်ကျမ sharing လုပ်ဖို့စဉ်းစားထားပါရော
ရန်ကုန်ခြေဆိုင် Educational Initiatives ပညာရေးအဖွဲ့ Director Brand Jewel ကတော့ Bush Institute အစီအစဉ်ဟာအကျိုးရှိစေမယ်လို့ပြောပါတယ
်မြန်မာပြည် Democracy အရွေးအတွက်ကျွန်တော်တို့မြန်မာပြည်ရဲ့ဖြစ်နေတဲ့ပြဿနာတွေကိုဒီကအဖွဲ့အစည်းတိုင်းနဲ့ကျွန်တော်တို့တွေ့ဆုံပြီးမှမေးမြန်းအကြံပေးတဲ့ဟာမျိုးတွေကျွန်တော်လုပ်ပါတယ်ဆိုတော့ဒါတွေကလည်းကျွန်တော်တို့မြန်မာပြည်အတွက်အင်မတန်မှကိုအရေးကြီးတဲ့အပိုင်းတစ်ခုဖြစ်တယ်ပေါ့ဆိုတော့ဒီကနေ့ပြန်သွားရင်ကျွန်တော်မြန်မာပြည်အတွက်ဒီလုပ်ငန်းအတွက်အများကြီးကိုအထောက်ပံ့ပေးပါတယ
် Generation Wave အဖွဲ့ကမအေးလဲကလည်းဒီလေလာရေးခီးစဉ်ကနေမြန်မာပြည်မှာဖြစ်ရှင်းရမယ့်ပြဿနာတွေကိုပိုသတိပြုမိစေတယ်လို့ဆိုပါတယ်
ဒီ US မှာလာပြီးတော့မှကြည့်လိုက်ရတော့တကယ်ဗမာပြည်မှာရှိနေတဲ့အခက်အခဲအကျက်သေးစိန်ခေါ်မှုတွေတော်တော်များများကိုတွေ့လိုက်ရတယ်ပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့အနေနဲ့ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးတွေခုတစ်ဖက်မှာလည်းအများကြီး motivation ရတယ်တစ်ဖက်မှာလည်းအများကြီးပြဿနာတွေထိရှင်းရမှာပါလားဆိုတဲ့အတွေးတွေလည်းရသွားတယ်ပေါ့နော
်2014ခုနှစ်ကစတင်ခဲ့တဲ့ဒီအစီအစဉ်ဟာ မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအထူးသဖြင့်တော့တိုင်းသားလူငယ်ခေါင်းဆောင်တွေတစ်နှစ်ကိုအယောက်20လောက်ခေါ်ယူနေတာပါ။ကုန်ကြစည်အားလုံးကို Bush Institute ကကြားခံပေးနေတာဖြစ်ပြီးမြန်မာနိုင်ငံမှာရောအမေရိကန်မှာပါစုစုပေါင်း၄ဘတ်ကြာဆွေးနွေးပွဲတင်နန်းနဲ့လေ့လာရေးခီးစဉ်တွေကိုတက်ရောက်ကြတာဖြစ်ပါတယ်ခင်ဗျာ။